Welcome to the Voice of America in Burmese.
မနက်ခင်းပါရှင်။ဝါရှင်တန်ရဲ့ရိုဒီဝီအမေရိကန်တန်ကနေ2020ဩဂုတ်လ10ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းလိုမီတာ2440နဲ့51လိုင်းလမီတာ190လောက်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။ကမ္ဘာတလွာကိုရိုနာဗိုင်းရပること အခုဆက်ခံရသူဟာတောက်ကြံနေမှာ19တန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံကအခုဆက်ခံရသူ9တန်းနီးပါးနဲ့အများဆုံးဖြစ်ပြီး Brazil ကလူပေါင်း3တန်းနီးပါးနဲ့အိန္ဒိယက2တန်းကျော်အခုဆက်ခံနေရတာပါ။ American နိုင်ငံမှာဒီရောဂါကြောင့်သေဆုံးသူက36,000ကျော်ရှိနေပြီးချက်တပြေးနေမှာတော့24နာရီအတွင်းသေဆုံးသူ2000ကျော်ရှိခဲ့တဲ့အတွက်ဒါဟာမေလကစပြီးတရက်တွင်းသေဆုံးသူအများဆုံးဖြစ်ကြောင်းလည်းစစ်တမ်းမှာဖော်ပြပါတယ်။ကုဆယ်ယောဂဆင်အမေရိကန်ထိပ်တန်းတင်ညာရှင်ဒေါက်တာအန်တိုနီဖောက်ချီကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်လုံးဝစိတ်တုံးမှုမရှိပေမဲ့ဒီနှစ်ကုန်လောက်ဆိုရင်တော့ဒီယောဂအတွက်ကာကွယ်ဆေးသန်းနဲ့ချီပြီးထုတ်နိုင်မယ်လို့သူမျှော်လင့်ကြောင်းပြောပါတယ်။ဒီယောဂအတွက်ကာကွယ်ဆေးရလာပြီဆိုရင်လုံလုံလောက်လောက်ထုတ်နိုင်မယ်လို့ထင်ကြောင်းနဲ့ဒီဆေးကိုကျေဝါချမ်းသာတဲ့နိုင်ငံတွေတွင်မကပဲမချမ်းသာတဲ့နိုင်ငံတွေမှာနေထိုင်သူတွေပါလက်လန်းနေအောင်လုပ်နိုင်မယ်လို့သူတို့မျှော်လင့်ကြောင်းလဲဒီဝေအတွက်သတင်းပေးဖို့သူ Greater Van Saturn ကိုပြောပါတယ်။ American နိုင်ငံခြားရေးဌာနနဲ့ကုဆတ်ယောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာနတို့က American နိုင်ငံသားတွေနိုင်ငံရေးချခီးမသွားကြဖို့အကြံပေးထားတာကိုဩဂုတ်လ6ရက်မှာရုပ်သိမ်းလိုက်ပြီးတမန်နိုင်ငံတွေစီခီးသွားလာမှုအတွက်အစစ်မြင့်သတိပေးချက်တွေအစားထိုးထုတ်ပြန်လိုက်ပါတယ်။အစစ်လေးဖြင့်တတ်မှတ်တဲ့လုံးဝခီးမသွားတဲ့နိုင်ငံ30ထဲမှာအိန္ဒိယ၊ Russia ၊ Egypt ၊ Libya ၊ Honduras နဲ့ Mexico နိုင်ငံတွေပါပါတယ်။အစစ်သုံးတတ်မှတ်တဲ့ခီးမတော်ခင်ပြန်စဉ်းစားမယ်နိုင်ငံတွေထဲမှာတော့ဗီယက်နမ်ဖိလစ်ပိုင်နဲ့အီယူရောပတမကအဖွဲ့ဝင်နိုင်ငံတွေပါဝင်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲကိုတရုတ်ရုရှားနဲ့အီရန်တို့ကဂျာဝင်နှောက်ရှက်မှာစိုးရိမ်ရကြောင်းအမေရိကန်ထောက်လှမ်းအကြီးအကဲကတောက်ကြနေမှာပြောပါတယ်။ဒီရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ပြန်ပြီးအရွေးမခံရဖို့တရုတ်ကမျှော်လင့်တယ်လို့ရုရှားကလည်းဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်တိုက်ခါကြအောင်လုပ်နေပြီးအီရန်ကတော့ဒီမိုကရေစီဖွဲ့စည်းရေးအားရအောင်စူးစမ်းနေတယ်လို့ကမ်ဘီယံထောက်လှမ်းရေးဆိုင်ရာ NCSC အဖွဲ့ဒါရိုက်တာဘီလ်အီဗန်နီနာကပြောပါတယ်။နိုဗ ెంబ ာမှာချင်းပါမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ချင်းချောင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့အကဲဖြတ်ချက်တွေကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးထိုင်ရဆွေးနွေးပွဲတွေချင်းပါနိုင်ရင်မှာအတားအဆီးဖြစ်နေတဲ့အာဖဂန်အစိုးရဖမ်းဆီးထားတဲ့တာလီဘန်အမာခံလေးရာကိုပြန်လွှတ်ပေးတယ်မတဲ့လူလူဆုံးဖြတ်ချက်ကြားနာပွဲကိုအာဖဂန်နစ္စတန်နိုင်ငံမှာတောက်ကြံလေးကရှေးဦးအစံလာတိုင်းချင်းပါတဲ့လူရဂျာကအစီဝေးခေါ်ယူခြင်းပါပါတယ်။ဒီကျင်းသားတွေဟာဆိုးရတဲ့ရန်စစ်ပြင်းမှုကျူးလွန်ထားသူတွေဖြစ်တဲ့အတွက်နိုင်ငံတော်ကမတိုင်မြင်နဲ့လွှတ်ပေးဖို့သူ့မှာအခွင့်အာဏာမရှိတာကြောင့်အခုလိုလူလူအစီဝေးခေါ်ယူရတာဖြစ်ကြောင်းအာဖဂန်သမ္မတအာရှ်ဂန်နီကအစီဝေးမင်ကောမှာပြောပါတယ်။ဒီကျင်းသား400ကိုလွှတ်ပေးရင်3ရက်အတွင်းအာဖဂန်ဆိုးရတဲ့ဒဏ်ရာညှိနှိုင်းဆွေးနွေးမှုလုပ်မှာဖြစ်တယ်လို့ထောင်စဉ်ပြစ်ခတ်ရန်ဆဲဖို့ပါသဘောတူမှာဖြစ်ပြီးလွှတ်မပေးရင်တော့အကြမ်းဖက်မှုတွေဆက်လုပ်နေမှာဖြစ်ကြောင်းတာလီဘန်တွေကအထင်ချောက်ထားတာပါ။2020 Hurricane မုန်တိုင်းရာသီမှာမြောက် Atlantic ရံဝန်းဒေသတွင်ရာသီဥတုအခြေအနေပြောင်းလဲမှုပြင်းထန်နေတဲ့အတွက်မုန်တိုင်းဖြစ်ထိုးမှုစံချိန်ကျိုးသွားနိုင်ခြေရှိနေတယ်လို့ American မြို့သားသမုတ်ပြန်နဲ့လေထုဆိုင်ရာစီမံခန့်ခွဲရေးဌာန NOAA ကခန့်မှန်းချက်အသစ်ထုတ်ပြန်ပါတယ်။ဇူလိုင်လကောင်ထိအမည်သတ်မှတ်ထားတဲ့မုန်တိုင်းကြီး6ခုစံချိန်တင်ဝင်ရောက်ခဲ့ပြီးဒီထက်က5ခုကကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တယ်လို့ဖော်ပြထားပါတယ်။ November လကုန် Hurricane ရာသီကုန်ဆုံးချိန်ထိဆိုရင်အမည်သတ်မှတ်ထားတဲ့မုန်တိုင်းပေါင်း19ခုကနေ25ခုဝင်လာဖို့ရှိနေတယ်လို့ NOAA ရဲ့ Hurricane ခန့်မှန်းမှုဆိုင်ရာတာဝန်ခံ Jerry Bell ကပြောပါတယ်။ဒီထဲက9ခုကနေ17ခုလောက်ဟာ Hurricane အဆင့်ထိရောက်လာမယ်လို့မျှော်လင့်ရကြောင်းနဲ့3ခုကနေ6ခုလောက်ထိကတော့ပြင်းအားအဆင့်မြင့်တဲ့ Hurricane မုန်တိုင်းဖြစ်လာနိုင်တယ်လို့ပြောပါတယ်။ဒီနှစ်အတွက်ရာသီဥတုဟာတိတ်ပြင်းထန်တဲ့အတွက် Hurricane ဒဏ်ခံရနေရှိတဲ့ဒေသရင်းနေထိုင်သူတွေအနေနဲ့ COVID-19 ကာယရောဂါအတွက်တင်လာမှာပဲHurricane တွေပါကြိုတင်ပြင်ဆင်ထားကြဖို့လည်းသတိပေးထားပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းလိုမီတာ51 kHz 5.85 နဲ့ဘိုင်းလိုမီတာ190 kHz 15.5 တို့ကနေထုတ်လည်ပေးနေပါရဲ့ရှင်။
VOA American အတန်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးသွားပါမယ်ဒီမနက်ကတည်းက COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့သူအထက်ကျုပ်လူသားတွေအနေနဲ့ဥရောပသမဂ္ဂဖွဲ့ရဲ့မြန်ကူရေးပေါ်ရမဝင်ကပေးရတဲ့ထောက်ပံ့ငွေတွေဆက်လက်ရရှိနေစေဖြစ်ပြီးမေလ၁ရက်နေ့ကဩဂုတ်လ၃ရက်နေ့အထိယူရိုငွေ 1.5 သန်းမြန်မာကျပ်ငွေ၄ဘီလီယံမြန်ကူကထောက်ပံ့ကူညီခဲ့တယ်လို့ဥရောပသမဂ္ဂအဖွဲ့ကပြောပါတယ်ဒီနေ့မေလာကစပြီးအကူအညီပေးတဲ့မြန်ကူအရေးပေါ်ရမငွေကိုယူရိုငွေ5သန်းမြန်မာကျပ်ငွေ 8.9 ဘီလီယံမှတည်ထားတာဖြစ်တာကြောင့်အခုအခါရမငွေတဝက်ပေးရခဲ့ပြီးဖြစ်ပါတယ်။နောက်ကျင်ထောက်ပံ့ငွေပေးရတဲ့ဒီအစီအစဉ်ကိုဒေါ်ဘာလ30ရက်နေ့အထိရပ်တိုးသတ်မှတ်လိုက်တယ်လို့လည်းဥရောပသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။အခုချိန်အထိအထည်ချုပ်အထည်လိမ့်နဲ့ဖတ်ချုပ်ကဏ္ဍကဆက်ယုံ230ဝန်းကျင်ကလူသားစုစုပေါင်း 26,500 ကျော်ကိုထောက်ပံ့ပေးနေပြီးထောက်ပံ့ငွေကြေးပမာဏကတူးကိုထလ3000ခွဲကနေ13500အထိခြားနားမှုရှိတယ်လို့လည်းပြောပါရယ်အထည်ချုပ်ကဏ္ဍမှာအလုပ်လုပ်ကင်သူ90ရာခိုင်နှုန်းကစီးရတဲ့ဇာတိရွာတွေကနေတင်းတင်းတဲ့လစာရရှိဖို့စက်ရုံတွေမှာလာရောက်လုပ်ကင်နေသူအမျိုးသမီးတွေဖြစ်တာကြောင့်မြန်ကူရဲ့အကူအညီဟာသူတို့အတွက်ယုံကြည်မှုခွန်အားကိုရရှိစေလိမ့်မယ်လို့လည်းပြောပါရယ်သူတို့ရရှိထားတဲ့အလုပ်တွေတည်မြဲဖို့နဲ့လက်ရှိအခြေတဲ့ကိုကျော်လွှားလွတ်မြောက်နိုင်စေဖို့ကမြန်ကူရဲ့အဓိကယူရွက်ချက်ဖြစ်ကြောင်းဥရောပသမဂ္ဂအဖွဲ့ EU ကပြောပါရယ်ထိုင်းနိုင်ငံမှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲကိုဦးဆောင်နေတဲ့ခေါင်းဆောင်နှစ်ဦးကိုထိုင်းရဲတပ်ဖွဲ့ကတောက်ကြတွေကဖမ်းဆီးလိုက်ပါတယ်။ထိုင်းပြည်ရင်စနစ်ကိုအကာအကွယ်ပေးထားတဲ့အရေးပွားပွဲရဥပဒေကိုပြင်ဆင်ဖို့နဲ့ဒီမိုကရေစီရေးကိုတောင်းဆိုနေတဲ့ထိုင်းလူငယ်တွေရဲ့လက်တလုံးဆန္ဒပြပွဲတွေဖြစ်ပေါ်နေတော့ဒါဟာပထမဆုံးအကြိမ်ဖမ်းဆီးမှုလည်းဖြစ်ပါတယ်။ဆန္ဒပြသူတွေကထိရှားသူတယောက်ဖြစ်တဲ့အသက်35နှစ်အရွယ်လူခွင့်ရေးရှင်လေးအာနောင်နံပါနဲ့လူခွင့်ရေးလှူရှားသူပန်နူပေါင်ဂျက်နော်တို့ကိုထိုင်းရဲကသူတို့ရဲ့အိမ်တွေမှာတောရောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့ကိုစွဲချက်ရှိချက်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီး COVID-19 ရောဂါတားဆီးရေးလူစုလူဝေးမလုပ်ရတဲ့ဥပဒေကိုဖောက်ပြန်မှုလည်းပါဝင်ပါတယ်။အခုလိုဖမ်းဆီးမှုတွေရှိနေချိန်မှာပဲအစိုးရကိုဆန္ဒပြပွဲတွေနဲ့အရှိန်မြှင့်ဖိအားပေးသွားမယ်လို့ဆန္ဒပြကောင်းဆောင်သူဖြစ်တဲ့ TikTok ယူဂရာပိုင်ဒစ်စရေးကတောက်ကြနေကပြောပါတယ
်။มันชัดเจนพอแล้วที่รัฐบาลจะรับฟังแล้วก็ไปปฏิบัติ
ကျွန်တော်တို့ရဲ့တာဆွေချက်ကသိရှိပါရယ်။ကျွန်တော်တို့ကော်မတီတရားထူထောင်ပေးတာမျိုးကဟန်ဆောင်လုပ်ပြတာမျိုးနဲ့တူနေပါရယ်။အိပ်ပဲမရှိဘူး။ချိန်ဆွဲနေတာလား။ဒီစာရပြပွဲတွေပျောက်ကွယ်သွားမယ်လို့သူတို့ထင်နေသလားလို့လည်းမေးခွန်းထုတ်သွားပါရယ်။ထိုင်ဝန်ကြီးချုပ်ပရာယုတ်ကတော့စာရပြသူတွေရဲ့တောင်းဆိုချက်တွေကိုနားထောင်မယ်လို့ဒီသတင်းပတ်စောပိုင်းကပြောထားတာပါ။တရုတ်စိုးရွားကိုလူလာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့တာဝန်ရှိသူတချို့ကိုအမေရိကန်ပြည်ထောင်စုကရင်းယူတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါရယ်။ဗြိတိသျှကိုလိုနီဟောင်ဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုပိတ်ပင်မှုဆိုတဲ့ဆက်ဆွဲချက်တွေနဲ့အမေရိကန်နိုင်ငံကသူတို့ကိုရင်းယူတံခါးလိုက်တာပါ။အမေရိကန်ဗဟိုဝန်ကြီးဌာနကဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့အတူအစိုးရကောင်ဆောင်တချို့ကိုရင်းယူတံခါးပိတ်ဆို့ကြောင်းတောက်ကြနေကကြေညာလိုက်တာလည်းဖြစ်ပါရယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ကုန်သွယ်ရေးအငြင်းပွားမှုတွေကြောင်းတရုတ်နိုင်ငံနဲ့တင်းမာမှုတွေရှိတဲ့ကြားကအမေရိကန်နိုင်ငံကအခုလိုထပ်ပြီးကြေညာလိုက်တာလည်းဖြစ်ပါရယ်။ဒီကြေညာချက်ပေါ်မှာတရုတ်နိုင်ငံနဲ့ဟောင်ကောင်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အုပ်ချုပ်ရေးမှူးလာမှတ်ပြင်ဟောင်ကောင်ရဲ့လက်ရှိနဲ့အရင်ကရက်တပ်ဖွဲ့အကြီးအကဲတွေနဲ့တခြားတာဝန်ရှိသူရှိဦးလဲဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုအားနည်းအောင်လုပ်တာကြောင်းတခက်အရေးယူခံခဲ့ရပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာမုတ်တုံမိုးများတာကြောင့်ခီးတတင်လေးရင်တစဉ်ဖြီးလန့်ချော်မတော်တဆမှုဖြစ်ပွားခဲ့ရတယ်လို့ GGB မြေပြူတဲ့တဘာဝပေးရနေရတွေလည်းကြုံတွေ့ခဲ့ရပါတယ်။တောက်ကြနေကအိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်ကိုဇီကူဒေမြို့လေယာဉ်ကွင်းအဆင့်မှာ Indian Express လေကြောင်းလိုင်းကလေယာဉ်တစဉ်ဖြီးလန့်ချော်သွားလို့အနည်းဆုံး14ဦးသေဆုံးပြီး15ယောက်ပြင်းပြထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။ဒူဘိုင်းကနေထွက်ခွာလာတဲ့လူ190ကျော်လိုက်ပါလာတဲ့လေယာဉ်ကမိုးတက်တက်ထန်ထန်ရွာနေတဲ့အချိန်မှာတက်ခဲ့တာမှာအခုလိုလမ်းကျော်သွားခဲ့တာပါ။မိတော်ကြောင်းမှမရှိပဲလေရင်ကိုယ်တည်းနှစ်ပိုင်းကွဲသွားတာကိုရုပ်သံသတင်းတွေမှာတွေ့ကြရပါတယ်။လေရင်ပေါ်မှာခီးတဲ့134ယောက်ဝီကင်းစာကလေး10ယောက်နဲ့လေရင်အမှုတန်း9ဦးလိုက်ပါလာတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကလေရင်မတော်ဆဖြစ်တဲ့အထက်ထိခိုက်သေဆုံးသူတွေအတွက်ဝမ်းနည်းကြောင်း Twitter မှာရေးသားခဲ့ပါတယ်။တောက်ကြနေတဲ့အထက်မှာပဲကရီလာပြည်နယ်မှာပဲမုတ်တုံမိုးကြောင့်ရေကြီးမြေပြိုရာတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ15ယောက်သေဆုံးပြီးအိမ်20လောက်ရေကြီးတဲ့နေမြောက်ခဲ့ပါတယ်။နှစ်စဉ်ဇွန်လကနေစက်တင်ဘာလအထိမုတ်တုံရာသီကြာရောက်လေးရှိတဲ့တောင်အရှာဒေသမှာဒီနေ့ဇွန်လမုတ်တုံရာသီစာကလေးကနေအခုထိရေကြီးမြေပြိုရာတွေကြောင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေမှာအနည်းဆုံးလူ950လောက်သေဆုံးခဲ့ပြီး 9.6 တန်းလောက်အိုးအိမ်ဆုံးခွာခဲ့ရတယ်လို့လည်းနိုင်ငံတော်ကြက်ချီဒီအတင်းနဲ့လာကြနေကေဇေးအဖွဲ့ကပြောပါတယ်စ ဒီနေ့ပြန်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ2020ရွေးကောက်ပွဲမှာအနံ့ရပြီးပြည်သူ့လွတ်တော်တွေကိုရောက်ခဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေသည့်ရေးဆွဲရေးကိစ္စကိုအဓိကဦးစားပေးအကောင့်ထဲပေါ်သွားမယ်လို့ရန်ကုန်တိုင်းကွန်မှုမြို့နယ်မှာ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ထိတ်တန့်ရှင်ပြိုင်မဲ့ UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမြေကပြောကြားလိုက်ပါတယ်ဒါပေမဲ့ဒေါက်အောင်ဆန်းစုကြည်ကိုအနံ့ရပါမလားဆိုတဲ့အပေါ်မှာတန်လျာဝင်နေသူတွေလည်းရှိကြောင်းကိုတင်ပြခြင်းပါတယ်ရန်ကုန်တိုင်းကွန်မှုမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့ညီညွတ်သောတိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုအလို့မှုဆောင်အဖွဲ့ကသူ့ကိုရွေးချယ်တောင်းဝန်ပေးခဲ့တာဖြစ်တယ်လို့ UNDP ဥက္ကဋ္ဌဦးဒေးဗစ်လှမြေက VOE ကိုရှင်းပြပါတယ
်ကွန်မြူနတီကမှရှိတဲ့ဒီလူတို့ရဲ့လူသားချင်းတွေကလည်းဟာလက်ရှိအခြေအနေပေါ်မှာသူတို့အားမရတဲ့အကြောင်းတွေလည်းရှိတယ်သူတို့မျှော်လင့်ထားသလိုလည်းဖြစ်မလာတဲ့အတိုင်းသားတွေလည်းရှိတဲ့အခါကျတော့ဟာတခြားသောနိုင်ငံရေးအရာစုတွေကိုလည်းမျှော်လင့်တဲ့အပိုင်းတွေရှိတယ်ရှိတဲ့အတွက်ကျွန်တော်တို့ကဟာနိုင်ငံရေးအရာကိုယ်တည်းလည်းအများကြီးအားသာကြေရှိတာလည်းဆိုပြီးတော့ကော်မှုကိုတော့တိုင်ပါဆိုပြီးကော်မှုကိုကျွန်တော်ရွေးလိုက်တာပဲ
တကယ်တော့ကော်မှုမျိုးနယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟာ2010ဂျာဗျာရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲမှာပါ NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်အနိုင်ရထားတဲ့နေရာလေးဖြစ်ပါတယ်ဒါပေမဲ့ NLD အစိုးရရဲ့တည်ထောင်အတွင်းဖွဲ့စည်းပုံအခြေခံဥပဒေရေးနဲ့ညီညာရေးလိုကိစ္စတွေမှာလှုပ်သိမ့်လှုပ်ထိုက်တာတွေမလုပ်ခဲ့တာကိုအားမရလို့ကိုယ်တိုင်ကပါတီထောင်ပြီးရွေးကောက်ပွဲဝင်တဲ့အထိဖြစ်လာရတယ်လို့UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမြေကသူ့ခံယူချက်ကိုပြောပါတယ
်။အရေးကြီးအချက်ကတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကိစ္စရပြ။အော်ဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်နိုင်ငံရဲ့တိုးတက်ရေးကိစ္စ၊အကြောင်းလဲရေးကိစ္စမှာအဓိကအဟံအသာပဲ။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတဲ့လမ်းကြောင်းနဲ့တွားနေကြတဲ့ကာလပတ်လုံးကျွန်တော်လူချင်းနဲ့နိုင်ငံမျိုးစစ်နေမျိုးတခုဘယ်တော့မှရောက်ရအကြောင်းမရှိဘူး။အဲ့တော့ဒီနေ့ဖွဲ့စည်းပုံအခြေခံဥပဒေတခုကိုအစ်စ်ပြန်လဲရေးဆွဲတာကအကောင်းဆုံးဒီလမ်းဖြစ်တယ်မယ်လို့ကျွန်တော်ယုံကြည်တယ်။အဲ့ဒါတွေကိုလုတ်တလုတ်ထိုက်တဲ့အလုပ်တွေကိုမလုပ်နိုင်တဲ့အခါကျတော့ကျွန်တော်ကိုယ်တိုင်ပဲဝင်လို့တော့မယ်ဆိုပြီးတော့ဒီနေ့ဒါကျွန်တော်တို့ဆွတ်တော်ဆင်းကြီးကိုကျွန်တော်ဝင်ရောက်လာခြင်းဖြစ်တယ
်။ဖွဲ့စည်းပုံအခြေခံဥပဒေကိုအစ်စ်ရေးဆွဲမယ်ဆိုရင်ဒီ2008ဥပဒေကိုစတင်ရေးဆွဲခဲ့တဲ့တပ်မတော်အင်အားစုနဲ့ထိတ်တိုက်ဖြစ်လာနိုင်စရာအကြောင်းရှိပေမဲ့ဒါကိုရင်ဆိုင်ကျော်လွှားသွားမယ်လို့ဦးဒေးဗစ်လှမြေကပြောပါတယ
်။အဲဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ရေးမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်မဲ့ပုဂ္ဂိုလ်များနဲ့တော့ထိတ်တိုက်တွေ့နိုင်တာပေါ့ဗျာ။တို့ဒီနဲ့ကျွန်တော်တို့ကလုတ်တက်လုတ်ထက်တဲ့အလုပ်ကိုလုပ်ရမှာအဲလုတ်တက်လုတ်ထက်တဲ့လုပ်ရမှာကိုထိတ်တိုက်တွေးမှာဆိုလို့ရှောင်မယ်ဆိုရင်ဒီအဝင်းဝိုင်းတွေကိုလာကြတော့အကြောင်းမရှိတော့ဘူးပြည်သူလူထုအကျိုးတိုင်းပြည်တဲ့အကျိုးတွေဆိုလို့ချင်းဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ရင်ဆိုင်မှာပဲရှောင်လဲသွားလို့မရဘူ
းဒေါက်တာဆန်းစုကြည်ရဲ့နာမည်ဖြစ်တဲ့ကော်မူးမြို့နယ်မှာအောင်းနိုင်စရာအခြေအနေတွေရှိနေတာကြောင့်လဲဒီမြို့နယ်ကိုရွေးချယ်ရှင်ပြန်ရခြင်းဖြစ်တယ်လို့ဦးဒေးဗစ်လှမြေကတွက်ပြပါတယ
်ကျွန်တော်တို့ကလည်းဒီကောက်ဝဲဝင်ကြတဲ့ဆိုတဲ့ကပေါ်ပေါ်ဆာတာနဲ့ဝင်ကြရင်မဟုတ်ဘူးပေါ့နော်။ကော်မှုမျိုးနဲ့ကျွန်တော်တို့နဲ့ကတော့ပါတီဆောင်မှရွေးကောက်ပွဲဝင်မှဖြစ်ကြတာမဟုတ်ဘူးခင်ဗျ။အဲ့ဒီမှာကော်မှုမျိုးနဲ့မှာကျွန်တော်တို့ကဘာတွေလုပ်ထားလဲဆိုတော့ကျွန်တော်လူ့ခွင့်ရေးချိုးဖောက်တဲ့ကိစ္စရပ်တွေကိုတိုက်တန်ဖြည့်ဆင်းတဲ့ကိစ္စ၊လေတမားကြီးလေသိမ်းခံမြေသိမ်းခံကိစ္စတွေကိုတိုက်တန်ဖြည့်ဆင်းတဲ့ကိစ္စတွေကကော်မှုမျိုးနဲ့မှာအကုန်လုံးကျွန်တော်တို့ကအစင်းတွေတိဆောက်ထားပြီးသားဖြစ်တဲ့ကျွန်တော်တို့ဒီလုပ်ဆောင်ချက်ကိုလေကော်မှုတွေကတော်တော်များများတည်တယ်။ဟိုးရွာတွေအထိတည်တယ်။အဲ့တော့ကျွန်တော်တို့ဒီရွေးကောက်ပွဲဝင်လာတဲ့ခါကျတော့ဒီဆောက်ခံမှုတွေရနိုင်တယ်နိုင်သွားနိုင်တယ်ဆိုတော့အဲ့ယုံကြည်မှုတွေအတိုင်းပဲကျွန်တော်တို့ဝင်ရောက်ရှင်မဲ့လာခြင်းဖြစ်ပါလေခင်ဗျာ
UNDP ပါတီဥက္ကဋ္ဌတူအနေနဲ့ကွန်မှုမျိုးနယ်မှာဒေါက်အောင်ဆန်းစုကြည်ကိုရှင်ပြိုင်အနိုင်ရဖို့အလားအလာကဘယ်လိုရှိမှာပါလဲအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကနိုင်ငံရေးလှူလာသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်တဲ့တဲ့ပုံမှန်လင်းလင်းအမှန်တမ်းပြောရရင်တော့ဟိုဒေါက်အောင်ဆန်းစုကြည်ကိုကြော်ပြီးနိုင်စရာဘယ်ကိုယ်စားလှယ်လောက်မှမရှိပါဘူးဘယ်သူပဲဖြစ်ပေမဲ့နော်ခုတင်ပြတဲ့ကိုယ်စလဲတွေပို့ပြီးကြီးကျယ်တဲ့ပို့ပြီးချမ်းသာတဲ့ပို့ပြီးလူပြီးများတဲ့လူတွေလာလေနိုင်နိုင်မယ်လို့ကျွန်တော်တော့မထင်ဘူးပေါ့နော်အာဘာပြောလဲဆိုတော့တိတဲ့အတိုင်းဒေါက်အောင်ဆန်းစုရဲ့အရှိတ်အဝါဟာဒီနေ့အထိဟိုကျမသွားပဲနဲ့နော်အရင်တည်းတော့မလျော့ဘူးလို့ကျွန်တော်ထင်တယ်ဒါကြောင့်ဒီနေ့ကလာမှာတော့သူတို့ကြော်အောင်လုပ်နိုင်မယ်လို့မဲဆန္ဒရှင်တွေကယုံမယ်လို့ကျွန်တော်ကတော့မထင်ဘူးအဲ့လိုပြောတာဖြစ်ပါတယ်
ဦးဒေးဗစ်လှမြေဟာ NLD ပါတီဝင်ဟောင်းတူဖြစ်ပြီး1990ရွေးကောက်ပွဲတုန်းက NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အေယာဝတီတိုင်းငပူတော်မြို့နယ်ကနေရွေးချယ်ခံခဲ့ရတဲ့အမတ်ဟောင်းတူလည်းဖြစ်ပါတယ်။2020ရွေးကောက်ပွဲအတွင်းကွန်မှုမြို့နယ်မှာပြည်သူ့လွှတ်တော်အတွက်မဲဆန္ဒနယ်မြေတနေရာအမျိုးသားလွှတ်တော်အတွက်တနေရာနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွက်နှစ်နေရာဝင်ပြိုင်ခွင့်ရှိကြတာပါ။ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါတီကဒေါက်အောင်ဆန်းစုကြည် UNDP ပါတီကဦးဒေးဗစ်လှမြေနဲ့ Okay, for the CYA long and sing, Ute on the Wimbian Mafia B. See, so I let a look when you touch your low shadow. Let's see, ma, let my song any day, Masusu Nigaro. Young old 90 daddy, little dog with the left here. We all shame and jamma, Chibarek, ma.
Manisha Nanga, Yamata Yoni, Subia Kayabi, and now Niatian Lajare, Yamaru the Mari, Sajoba, Kuyabu, Chuzani, we may. Pile Mubiabe, Pinida, Jam Piopiabame, Jamama E. Mava. Lisa Nanga, Yamata Yoni, Mila Emma, Subia Kayabi, Natala Mabe, Niapian, Kuyaga Jai, Yamalo the Master Kuyaha, Sajoba, Kuyi, Yabo Subi, a little master looked at Comunigo, Tonsu Nibi Me, Pile Mumiabe, Pinidava, Malisa Nanga, Silango Pinema, a little master looked at Comuni the Queer season at Yala Vida now. Lila look at Miape, a cut twitch of Nigaya, Lutamari Beka, Titan and Nina di Yavo Subi, Lutamau Yitana, Tawan Shiguri, Shima, Comuni Tawan Shiguri, Sunigabi May, Pile Mumiape, Niapian Gazinga, Lien Zeguba, Pian Bibo, Comuni Beka, Yosu get a Lule, Lutamati of Bapio Bare.
Malaysia and Sayo Suyama, and all Lila Lono, the Nuru Sayo Neme, Chambe, you're chuckling at the little way. ကျွန်တော်တို့ထားပါတယ်။ဘာသာနာရေးခံပါလဲ။အေဂျင်စီအားလည်းမထောက်ပံ့ပါဘူး။ဖီးအားလည်းမထောက်ပံ့ပါဘူး။အဲ့ဒီအနေထားမှာကျွန်တော်တို့မြန်မာနိုင်ငံပြန်ရောက်တော့လေအေဂျင်စီကကျင်းလာခဲ့တဲ့နေ့နာကြီးကျွန်တော်တို့လေးလာလုံးလုံးပရိုဂရမ်လောင်ပိတ်ခံလာတဲ့လာတာဘီဂျီဂျီတွေမပြည့်တဲ့ပြင်သူ့ဟာကျွန်တော်တို့မလေးရှားဂရင်းကထောင်းချော်ရပြန်ရောင်းမယ်ဆိုတဲ့ကိစ္စကြီးတော့သုံးမှအဆင်မပြေပါ 但係咪只要二百咧？二幾多嘛？都不算好多，幾幾多嘛？只能做兩百咧，就係做一萬都少吧咧。只能做六十萬元的才能用啊！你那套人家也冇钱咧，只能做还六十标标，都不算公看他咧，就讲只能做没交奶奶钱。我们下个人给上车吧，就变比较体验的这个公交，你来交你家的看啦。
မလေးရှားနိုင်ငံကမြန်မာတန်ယုံကိုစားပြုပြီးမြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့ဥတီယာမမောင်ကတော့မြန်မာတန်ယုံကစီစဉ်တဲ့ကယ်ဆယ်ရေးလေယာဉ်တွေနဲ့နေရာပြန်ခဲ့ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လေယာဉ်စရိတ်ပြန်ပေးကြမလို့ဘူးလို့လည်းပြောပါတယ်
။ဒီမြန်မာတန်ယုံဘက်ကနေစီစဉ်ပြီးပြန်ပို့ပေးလိုက်တာသူတို့ကတော့မပေးရဘူး။ဘာလို့လဲသူတို့ကဟိုဘယ်လိုပြောမလဲဆုံးပြစ်ခံလဲဆုံးပြစ်ခံလိုက်ရတယ်နောက်ပြီးဟိုအမှုကိစ္စလေးတွေနဲ့ရှိသွားတဲ့အခါကျတော့သူတို့ကတော့ဟိုဘယ်လိုပြောမလဲဒီမြန်မာတန်ယုံပဲအချမ်းပေါ့နော်။ကူညီပေးလိုက်တာတွေရှိပါတယ်။ပတိစင်စင်ပေးလိုက်မှုနဲ့သူတို့ဟိုတပြားမှဟိုမပေးရဘူးပေါ့နော်။လေရင်လည်းမှတ်ကအဲ့ဒီလေရင်မှသူတို့၁၉ယောက်ပဲမပေးလိုက်ရတာကျန်တဲ့လူတွေအပုံပေးရတယ်။
မလေးရှားနိုင်ငံကိုဖေဖော်ဝါရီလတည်းကရောက်သွားချိန်မှာလဲကုမ္ပဏီနဲ့စာချုပ်ထားတဲ့လုပ်ငန်းခွင်မှာအလုပ်လုပ်ခွင့်မရခဲ့ကြသလိုသဘောတူထားတဲ့အတိုင်းလုံအားကမရကြဘူးလို့လည်းလုံသမားတွေဘက်ကတော့ပြောပါတယ်။မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလကြုံနေရချိန်လေးလလောက်အတွင်းမှာလဲအလုပ်ကင်အခက်အခဲတွေတွေ့ကြုံရသလိုနောက်ပိုင်းမှာတော့အလုပ်ရှင်ကအလုပ်သမားတွေရဲ့နိုင်ငံကူးစာအုပ်တွေကိုသိမ်းဆီးပြီးမြန်မာတန်ယုံနီစွန့်ပစ်သွားခဲ့ကြတယ်လို့လည်းပြောပါတယ်။မြန်မာလူ့သမားတွေကိုပို့ဆောင်ပေးခဲ့တဲ့ Grand White Star Agency ရဲ့ Director ဦးစန်းတင်ဦးကတော့အလုပ်သမားတွေဘက်ကစာချုပ်ပါအချက်တွေကိုလိုက်နာမှုမရှိခဲ့ပဲသူတို့သဘောနဲ့သူတို့ပြန်ဖို့လုပ်ခဲ့တာလို့ပြောပါတယ်
။သူကဒီပြန်ဖို့တော့ request ထုတ်တာလေလက်ပြီးလက်မှတ်နှိပ်ထားတယ်။အလုပ်မလုပ်ဘူးပြန်မယ်ဆိုတော့စက်တီစက်ကအစာကြီးရှိလို့အဲ့ဒါသူတို့ကပြန်မယ်ဆိုတာနှမျိုးရှိတာပေါ့ပြန်မယ်ဆိုတော့အလုပ်ချင်းကပြန်ဖို့တာရှိတယ်။ပြီးတော့ကို request လုပ်ပြီးပြန်မယ်ဆိုရင်ကိုရဲ့ဒီဒီအကုန်လုံးကကိုယ့်ရဲ့တောင်ပြတ်သွားတာပေါ့နော
်ခံမှန်းကြည့်မြန်မာလူသား9သိန်းခွဲလောက်လှုပ်လှုပ်ကြိုင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်အလုပ်ကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကက်ယောဂါကာလာအခက်အခဲတွေကြားကပဲမြန်မာနိုင်ငံသားတွေတဲကကိုယ့်ကိုယ်ကိုအဆုံးစီရင်ခဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီလန်းတွေကနေကျိုးပန်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ
တရုတ်နိုင်ငံက Great Wall မဟာဇာရိုင်းကြီးရဲ့အထင်ရှားဆုံးနဲ့တာရှိအခန်းဆုံးမူတီယန်ယူအပိုင်းကို COVID-19 ကပ်ရောဂါဘေးအတွင်းပြုပြင်မွမ်းမံနေကြောင်း AP သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။တဘာဝရှုခင်းအလှတွေကိုမျှော်စင်တွေပေါ်ကနေတမိတမောကြည့်နိုင်တဲ့မူတီယန်ယူ Great Wall ဘိုင်းဟာဘေကျင်းမြို့မြောက်ဖက်မိုင်40လောက်အကွာမှာရှိပါတယ်။ကိုဗစ်ကပ်ရောဂါမကြခင်နေရာသည့်ပိတ်ရက်တွေမှာဆိုရင်တနည်းကိုလူ1000ကျော်လာရောက်လဲပတ်ကြပေမဲ့အခုတော့အယောက်1000တောင်မပြည့်ချင်တော့ပါဘူး။မူတီယန်ယူပိုင်းကထိမ့်သိမ့်ပြုပြင်မှုကောင်းပြီးတက်ဖို့လဲဘေးအန္တရာယ်ကင်းပါတယ်။ဒါပြင်ဒီသမိုင်းဝင်နေရာကိုကလေးတွေတက်ကြီးရွယ်ဦးတွေလဲပတ်နိုင်အောင်လဲတောင်ပေါ်တက်စင်းကိုကောင်းကင်ကျိုးစွာရင်တွေနဲ့ပို့ပေးပါတယ်။ဟူထက်ကဘေကျင်းမြို့မှာနေတဲ့ Dutch နိုင်ငံသားပါ
။ Very famous also in Europe and we are very proud to be here. We can
tell. Niaga, Uyoba Malebe, Name Jolu, Yao Lanaina, Konyu Mibare, Chonoru Piandoreka, Inga Midazuri, Chonoru Kalirine, Base with the Nginigo, Dabone Piavi, Kabada Pachanga, Duichonigo, Winyanina Bo.
Yoshingaro, Mutian, you great walk, Yiza Lunga Windama.
ဟောခွေကိုကျွမ်းကြီးရတဲ့ဒီကဝေရှုတွေ့ဖို့ရောင်းမိန်ဉာဏ်နဲ့ရှင်ရခွေထုံးလို့ကျွန်တော်တို့ကကျွမ်းကျင်အင်ဂျင်နီယာတွေနဲ့ထိန်းသိမ်းဆောက်ရှောက်ရေးအဖွဲ့ရှိပါတယ်။မူတီယန်ယူအပိုင်းမှာနေနေရတဲ့စတန်မိုင်လောက်အပိုင်းကိုရေရှည်ခန်းအောင်ပြင်ဆင်တော့တပြည့်စည်အောင်ကာကွယ်ဆောင်ရှောက်တာတွေအတွက်ငွေအများကြီးသုံးထားပါတယ်။တခြားပြင်မျှော်စင်ကြီးတွေရဲ့ခိုင်ခံ့မှုကိုလည်းအ
လို့လည်းသူကပြောပါတယ်တရုတ်နိုင်ငံမှာတော့စီးပွားရေးပြန်ကောင်းလာဖို့ရုပ်ရှင်လုပ်ငန်းတွေနဲ့ပြည်နယ်တွင်းခရီးသွားလုပ်ငန်းတွေပါဝင် COVID-19 ကြောင့်ပိတ်ထားတဲ့လုပ်ငန်းတွေအားလုံးဒီပါအခုပြန်ဖွင့်ပေးနေပါပြီမိုင်ပေါင်း 13,000 ကျော်ရှိတဲ့ Great Wall တိုင်းကို BC 300စုကနေ AD 1900စုအထိတရုတ်အင်္ဂလိပ်ပြင်အဆက်ဆက်ကတည်ဆောက်ခဲ့ကြတာပါ Great Wall တိုင်းအကြောင်းကောင်းကောင်းသိတဲ့ပညာရှင်တောင်ယူဟုကတတိုင်းကြီးရဲ့ဆယ်ရာခိုင်နှုန်းကိုပဲကောင်းကောင်းပြင်နိုင်တယ်လို့ပြောပါတယ
်30%消失的这个40%剩下的
တတိုင်းရဲ့ဆယ်ရာခိုင်နှုန်းပဲကောင်းကောင်းပြုပြင်နိုင်တာပါ30ရာခိုင်နှုန်းကမရှိတော့ပါဘူးဓမ္မရင်40ခိုင်နှုန်းကျန်နေတဲ့အပိုင်းတွေမှာလည်းပြုပြင်ထင်းသိမ်းမှုညွန်နေပါတယ်အဲဒီတဲကမှတတိုင်းရဲ့အဓိကအပိုင်းတွေမှာရှိရာတူရာဖြစ်စီတချို့ကနေရာတွေပြိုကျတာကကြတချို့နေရာတွေမှာအုပ်ပုံကြောက်ပုံကြီးတွေပဲတွေ့နေရတော့တယ်အဲဒီအခြေအနေမျိုးက50ရာခိုင်နှုန်းကျော်ရှိပါတယ်အဲ့ဒါကတကယ် Great Wall တိုင်းရဲ့လက်ရှိအခြေအနေပါပဲ
။ကောင်းကောင်းထိမ့်သိမ့်ထားတဲ့ Mutian U အပိုင်းကနေ9မိုင်လောက်ပဲဝေးတဲ့နေရာမှာတော့တောင်တွေကြားထဲမပြုတ်မပြင်းမထိမ့်သိမ့်နိုင်ပဲပစ်ထားရတဲ့ Dazan U အပိုင်းရှိပါတယ်။ Leo Shin ကအခုလိုရှင်းပြပါတယ
်။ဆိုတော့ဒီက壓力但更多的实际上在实际上未开放多少长城和这种民间
苏北个压力也蛮稳定的呢天天少少一转进来破里安内大队长我话了要压力乌鲁长嘛别死烂泥巴逼当地的马队长别死亚大队来西北面前面天天对面湖内赶快上小木路我们西北进来吧反正格里沃的大爷埃米亚里嘛对面天天不搞了多几股路安泥巴的
ဘဟုအစိုးရက Great Wall တိုင်းထိမ့်သိမ်းပြုပြင်ရေးမှာအထူးသဖြင့်အခြေအနေသိမ့်မကောင်းတဲ့နေရာတွေအတွက် American Dollar 22.8 သန်းယင်းနှိမ့်နှံထားကြောင်း Mr. Town ကပြောပါရယ်ပျက်စီးနေတဲ့စိတ်ပိုင်းတွေတစချင်းပျောက်ကွယ်သွားရင်းနဲ့နောက်ဆုံးတိုင်းတစ်ခုလုံးပျောက်သွားမှာကို Mr. Town ကစိုးရိမ်နေတာပါဒါပေမဲ့လည်းသူ့ငွေမူလအတိုင်းပြန်ပြီးပြုပြင်ထိမ့်သိမ်းလို့မရနိုင်တော့တဲ့အပိုင်းတွေကိုတော့ခြံထားခဲ့ရမှာဖြစ်တယ်လို့လည်းသူကပြောပါရယ်ရှင်ကျွန်မခွာညိုပါ
ကလေးဒီကပ္ပမီဒီယာတွေဟဲ့မှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတချို့ကိုမူရင်းအပေါ်မှာပြောပြပြောပြလိုရတယ်ကျွန်တော်ကြော်စင်တာပါ plastic အမှုန်တွေနဲ့ရောဂါဖြစ်စေတဲ့ပစ္စည်းတွေ seafood ခေါ်ပင်လယ်ဇာတ်ထဲမှာပစ္စည်းရခြင်းဆိုရဲကောင်းစင်နဲ့ EDF လို့ခေါ်တဲ့ပတ်ဝန်းကျင်ကာကွယ်ရေးရမုံငွေဖွဲ့ရဲ့လေးလာပစ္စည်းချက်ဆောင်းပါးတစ်ပုဒ်ကို edf.org မှာရေးထားတာဖတ်ရပါတယ်မြို့ပြဖြစ်လာနေတဲ့ကမ်းရံဒေသကပင်လယ်ဇာတ်တွေထဲမှာအဆိပ်တောက်တွေပုံမတွေ့ရှိလာရတယ်လို့ဒါထားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကကယ်လီဖိုးနီးယားတက္ကသိုလ်ကော်နယ်တက္ကသိုလ်ကွင်းစ်လန်တက္ကသိုလ်နဲ့ဆိုတော့က EDF ကပတ်ဝန်းကျင်ကာကွယ်ရေးရမုံငွေအဖွဲ့ကိုပူးပေါင်းပြီးနောက်ဆုံးဝနည်းပညာတွေနဲ့လေ့လာခဲ့တဲ့တွေ့ရှိချက်အစီရင်ခံစာတွေကထုတ်လို့ရေးသားထားတာဖြစ်ပါတယ်ကပ်ပလီပင်လယ်ပြင်အစီပိုင်းမှာပြုလုပ်ခဲ့တဲ့လေ့လာချက်ဖြစ်ပြီးမြန်မာနိုင်ငံက Oyster လို့ခေါ်တဲ့ဓမ္မကောင်တွေထဲမှာလူတွေကိုရောဂါဖြစ်စေတဲ့ bacteria plastic အမုံရေနံစည်းသင်္ဘောစီပေါဒါမုတ်နို့မုတ်စားရတွေအများအပြားတွေ့ရတယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံတနင်္သာရီကမ်းရိုးတန်းကလူငင်များတဲ့ဒေသတွေကိုလေ့လာကြရမှာမျိုးပြဖြစ်ထွန်းမှုများပြလာရဲမိန်လာစနစ်ညံဖျင်းတာရည်လေကြောင့်စီးဖူးတွေထဲမှာကျန်းမာရေးထိခိုက်စေတဲ့ညှိနှောမှုတွေအများအပြားတွေ့ရှိလာတာဖြစ်တယ်လို့ဆိုပါတယ်မြေကျွန်းစုတဝိုက်ပင်လယ်ရေနဲ့ကမာကောင်တွေထဲမှာရောဂါဖြစ်စေတဲ့ဘက်တီးရီးယားမျိုးဝေပေါင်း90နီးပါးတွေ့ရှိရတယ်လို့ဆိုထားပါတယ်ဒေသတွင်းစားစာတစ်ခုဖြစ်ပြီးလူတွေအစိမ့်လဲစားလေးရှိတဲ့ဒီကမာကောင်တွေကိုဒီပနိုင်ငံတွေကိုလည်းတင်ပို့နေရတာဖြစ်ပါတယ်အခုလိုကမာကောင်တွေအပါအဝင်ပင်လယ်ဇာတ်တွေမှာပါဝင်နေတဲ့လူအညီအကျေးတွေဘက်တီးရီးယားတွေအပြင်တခြားပလတ်စတစ်အမှုန်တွေပါဝင်နေမှုကိုတွေ့ရှိရတာဟာအနာမအဆင့်သာရှိသေးပြီးတော့ဒီပင်လယ်ဇာတ်တွေကိုတနိုင်ငံတွေကဝယ်ယူတင်သွင်းကြတဲ့အခါမှာလုံလောက်တဲ့စံတပ်စစ်ဆေးမှုတွေလုပ်ဖို့လိုအပ်လိမ့်မယ်လို့
လာမှုကောင်းဆောင်တဲ့သိပ္ပံပြရှင်တို့ကပြောကြောင်းကိုကာရေးတာထားပါတယ်။ကိုဗစ်-19ကာယောဂါကာလရိုဟင်ဂျာပြည်သနာဆိုတဲ့ကောင်းဆောင်တဲ့ဆွေမြန်ဖတ်ကြီးရဲ့ဆောင်းပါးကိုတော့ဤအင်တာနက်ရှင်နယ်ရီလေးရှင်းစ်ကိုEIR.info မှာဖတ်ရပါတယ်။ရိုဟင်ဂျာပြည်သနာစတင်ခဲ့တာဟာဒီအောက်လာထဲမှာလုံးမြင့်ပြခဲ့ပါပြီ။ဒီပြည်သနာပေါ်အမျိုးမျိုးအဓိပ္ပာယ်ဖွင့်ဆိုနေကြပြီမဲ့ကို ံစုစုဝဝရှိနေစေဖြစ်တယ်ဆိုတာကိုတော့ဘယ်သူမှမြင်နိုင်မှာမဟုတ်ဘူးလို့စရေးပါတယ်ဒီရောကုသခံရသူဟာသူတို့ထက်မှ53ဥသာရှိသေးတယ်လို့ဇူလိုင်လ9ရက်နေ့အထိလေးလာခြင်းမှာဖော်ပြထားပေမဲ့အမှန်တကယ်မှာကုသခံရသူကဒီလောက်ပဲဟုတ်ပါရဲ့လားဆိုတာကတော့သံသယရှိနိုင်ပါတယ်အတိအကျမသိနိုင်ပါဘူးတဲ့လောကစတင်ဖြစ်ပေါ်ပြီးပြန့်နှံ့ကြတဲ့တရုတ်ပြည်ဝူဟန်မှာတောင်လူရေသိကြီးစားဟာ13000ကီလိုမီတာမှာလူ6000နှုန်းသာရှိနေပြီးအခုကောက်ဆက်စာဒုက္ခသည်စခန်းထဲမှာတော့13000မီတာမှာလူပေါင်း4000နေနေကြတာဖြစ်တယ်လို့လေ့လာချက်တွေကိုကဖော်ပြပါတယ်ပြီးခဲ့တဲ့နှစ်တွေကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံဟာဒုက္ခသည်ပြန်လည်လက်ခံရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြပြီးအကောင့်ထဲပို့ဖို့အချင်းချင်းအထောက်ခံရပေမဲ့မအောင်မြင်ခဲ့ပါဘူးဒီထက် COVID-19 ကာယရောဂါဖြစ်လာတော့ဒီကိစ္စဟာယာယီရဆိုင်သွားရပြန်ပါတယ်တဲ့အခုအချိန်မှာမြန်မာနိုင်ငံမှာလည်းရွေးကောက်ပွဲကနှိကလာတဲ့အချိန်ဒါကမ္ဘာနိုင်ငံတွေကလည်းပဲကာယရောဂါနဲ့အလုံးစုံမရတဲ့အချိန်ဖြစ်လေတော့ရင်းကြရီပြန်နိုင်ရေးကိစ္စဟာအာယုံဆိုင်မခံရတော့ပါဘူးဒီကိစ္စဟာမကြခင်အကောင့်တွေပေါ်လာနိုင်ွယ်လည်းမရှိတော့ဘူးလို့ဆိုထားပါတယ်အခုလိုမရေမရာဖြစ်နေတဲ့အချိန်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီဒုက္ခသည်ရဲ့အခြေအနေတည်ငြိမ်မှုရှိအောင်သူတို့ဘဝရှင်နိုင်ရေးအဆင်ပြေအောင်တိုက်ရိုက်ကူညီပံ့ပိုးမှုတွေလုပ်ဆောင်သင့်တယ်မြမအစိုးရဘက်ကလည်းဒီပြဿနာဖြေရှင်းရေးအတွက်ပူပြီးတက်တက်ကြွကြွကြိုတင်စဉ်းစားသင့်တယ်ဒီလိုလုပ်ဆောင်ကြမှသာလျှင်ပြဿနာပြည်လည်ရေးအတွက်ပထမအဆင့်ဖြစ်လာနိုင်ွယ်ရှိတယ်လို့ရေးသားထားပါခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။ကမ္ဘာခြေပုံလေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တင်းွေထုတ်လွှင့်မှုလျှော့ချရေးဒီကိုတော့ဆမပြရာကနေကမ္ဘာတဝန်းတန်းနဲ့ချီတဲ့ကျောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွီဒင်နိုင်ငံက Greta Thunberg ကသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကမ္ဘာကောင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့ဆယ်ကျော်သက်လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်။ဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှူးစော်လှုပ်ရှားနိုင်သူအဖြစ်အတိအမှတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံမှမှုနဲ့မဆုံးမနစ်ခွန်အားစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲတဘာဝပတ်ဝန်းကျင်ရေးရာကောင်းဆောင်တယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီပြင်းထန်အမျိုးသမီးကဏ္ဍမှာစုစည်းတင်ပြပေးပါမယ်ရှင်ဒီနေ့ကကြီးရဝေဒနာမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီမူခောင်ရေရှားကြော်မိလောင်မုန်တိုင်းပြီးရေပြီးစတဲ့တဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပေးထံတွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စစ်စိတ်ကြုံတွေ့လာနေရပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းွေထုတ်လွှတ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ွယ်ရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီလိုပဲသဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းွေထုတ်လွှတ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ ရာဒီယိုတို့ပေါက်ပြန်ပြောင်းလဲမှုတွေကြောင့်လူတက်ပေါင်းများစွာဆုံးရှုံးရပြီးအတိတ်ဒုက္ခရောက်နေကြရတာဟာကမ္ဘာကောင်းဆောင်လူရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွင်လဲကာဗွန်တန်းငွေရော့ကြအောင်မလုပ်ဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ခရက်ဒတ်သံပတ်ကပြင်းပြထားကြဝေးပါမယ်။ကမ္ဘာကြီးရေရှည်ရက်တင်နိုင်ရေးကိုရှေ့မရှိပဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့ကျိုးဆက
started to understand your betrayal. The eyes of all future generations are upon you.
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ထိတာတယ်ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီအနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်ထက်ပြီးတော့ပြက်ကွက်ကြအောင်လို့ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွှတ်မှာမဟုတ်ပါဘူးဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူးအခုတက်ပို့ပြီးဘောင်းကျော်မလာဘူးဒီအချိန်ဒီနေရာမှာပဲစီးကံလိုက်ပါတယ်ရှင်တို့
ဲ့ကမ္ဘာကောင်းဆောင်တွေအများပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာဂရက်တာသွန်ဘတ်ကကမ္ဘာကောင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါကမ္ဘာကြီးပြုနေမှုကိုလျှော့ချနိုင်ဖို့ဒီကနေ့ကမ္ဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြည့်ရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘတ်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတီအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ဂရက်တာသွန်ဘတ်ကတောက်ကြနေတဲ့ရဲ့ကျောင်းကျင်အတွင်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိရောက်ရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။ပြီးလောက်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာခံနေရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်တဲ့ဘယ်ရာကိုမဆိုသူတို့ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ခရစ်တာသွန်ဘတ်ကပြောပါရယ်။သူ့ရဲ့အတန်ကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကမ္ဘာကျွန်းမှာလူငယ်တန်းပေါင်းများစွာပါဝင်လာခဲ့တဲ့အထိသဘာဝပတ်ဝန်းကျင်ကြီးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုပ်ဆောင်နိုင်ခဲ့တဲ့သူတွေဖြစ်ပါတယ်။လူငယ်မိနစ်တုန်းကတခုတော့ဆက်ရတဲ့လှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေရအကဲ address ဆိုတဲ့စာပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်တန်းပေါင်းများစွာပါဝင်တဲ့သဘာဝပတ်ဝန်းကျင်ကြီးလှုပ်ရှားမှုကြီးပေါ်ပေါက်လာခဲ့တာပါ Greta Thunberg ကဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်ကမ္ဘာကောင်းဆောင်တွေတာဝန်မဲ့စွာနဲ့လှူလှူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ဟာတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာရုံစူးစိုက်တတ်ပြီးလူတွေနဲ့ဆက်ဆံပေါင်းသင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါအသက်၈နှစ်အရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကမ္ဘာကြီးဟာဖန်လုံအိမ်ကျငွေထုတ်လုပ်မှုတွေကြောင့်ပုံလေးလာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ်
။ People are suffering. People are dying. Entire ecosystems are collapsing.
လူတွေဒုက္ခမျိုးစုံဆန်းစားနေကြရပါတယ်။လူတွေတည်နေကြရတယ်။ဒေသစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်။လူတွေအစုလိုက်အပြုံလိုက်စီကြီးပျက်စီးကြောက်ွယ်တဲ့အခြေအနေအဆောက်ကိုကျမတို့ကြုံလာနေရတာပါ။ဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြတော့မှာပဲ။ရှင်တို့မှပြောဝင်နိုင်ပါတယ်။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအရေးအတွေးကိုချင်းချောက်လာလိမ့်မယ်ဆိုတာကိုသိတဲ့ပညာရှင်တွေသူတည်တွေကလည်းထောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုးပြီးတော့ဆိုးဝါးလာနေပြီးရောဂါတွေပိုမိုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါ ကဘာကြီးပုံမွေးမှုရဲ့တံကိုလူတွေတနေ့တခြားတိတိသားသားပိုးပြီးတော့ခန်းစားလာနေရတဲ့တံအောင်ကဘာကောင်းဆောင်တွေကတော့ဒါကိုအလေးနဲ့မထားကျင်ကြသေးဘူးလို့ခရတာကပြောပါတယ
် Countless of people have stood in front of the United Nations climate conferences
မင်းတို့နိုင်ငံအောင်များတဲ့သူတွေကုလသမဂ္ဂရုံးရှိလာပြီးတော့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေချော့ချဖို့ဇာတ်ရင်ခေါင်းဆောင်တွေကိုတောင်းဆိုခဲ့ကြပေမဲ့လေခေါင်းဆောင်တွေကတော့နားထောင်ခဲ့ပါဦးကာဗွန်ဓာတ်ငွေထုတ်လွှတ်မှုကဆက်ပြီးတော့များလာနေသေးပါဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့မယ်နဲ့ကမ္ဘာတဝန်းကပြည်သူတွေကိုပဲတိုင်းနဲ့ခေါင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလည်အောင်ကျွန်မကြိုးစားပါမယ်ဒီကနေ့ကျွန်မတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိတ်ချောက်ခံလာရတာပါပဲဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး
ဆမ်မုဒေါ်လာရေးခေတ်ကနေဒီနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတစ်လျှောက်ဆက်ယုံလှုပ်ယုံတွေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင့်ကာဗွန်တန်ငွေထုတ်လွှတ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပူနေမှုကတတိယချာတတိသာသာပိုဆိုလာခဲ့တာပါနောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အကျဲတွေပိုပြီးများလာခဲ့တာပါကရက်ဒတ်သမဂ္ဂကတော့ကမ္ဘာမြေကြီးကိုအခြေမီကဲတင်နိုင်ဖို့အတွက်ကာဗွန်တန်ငွေထုတ်လွှတ်မှုတွေကိုလုံးဝရပ်တည်လိုက်ရမယ်လို့ပြောနေတာပ
ါ Let's be clear we don't need a low carbon economy we don't need to lower emissions
ရှင်းရှင်းပြောရရင်ကာဗွန်တန်ငွေထုတ်လွှတ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်တန်ငွေထုတ်လွှတ်မှုလျှော့ချတာတွေလုပ်ရမယ်အခြေအနေမဟုတ်ပါဘူးကမ္ဘာပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်တန်ငွေထုတ်လွှတ်မှုကိုအခုကလေးကရပ်တည်ရမှာဖြစ်ပါလေ
။ကမ္ဘာအပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းတွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်တွေတောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါ။သဘောဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်ငွေထုတ်လွှတ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါ။ဒါပေမဲ့လက်တွေ့အကောင်အထည်ဖော်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်။ဒါကြောင့်ဂရက်တာသွန်ဘတ်ကတော့ကမ္ဘာကောင်းဆောင်တွေအနေနဲ့လက်တွေ့မပါတဲ့စက္ကလုံတွေကိုရပ်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပါ
။ The longer we wait, the harder it will be to turn this around. So let's not wait any longer.
ဒီချက်ဖို့အချိန်ကြာအောင်လေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မပြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ။
ကိုယ်လိုရသည့်အရေးအပါဝင်ဒီနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အချက်တွေတွေကိုဆွေးနွေးကြတဲ့ R20 Austrian ကမ္ဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုံ့ဆော်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကောက်ွယ်စောင့်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမှစွန့်ဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တယ်ဆိုတာကို Greta Thunberg ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျမဒီနေ့ပြပါရှင
်။ဂုဏဝတ္တကြဆုံးတဲ့ American တခွင်အစီအစဉ်မှာမတန်ဆွမ်းနေအတွက်အမေရိကန်အစိုးရရဲ့လူမှုဖူလုံရေးထောက်ပံ့ရေးအကြောင်းနယူးယောက်ပြည်နယ်အယ်ဘန်နီမြို့ကကိုမှုကျော်ကိုကျွန်တော်အောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါရခင်ဗျာ။ကိုမှုကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခတွေကြောက်အနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
။အမေရိကန်နိုင်ငံလေးကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်နက်တည်းကိုသူတို့ကစောင့်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် medicate တို့ကိုသူတို့ထောက်ပံ့ပေးတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြေပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလေဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆရာကိုမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေချေးဘလောက်လောက်အထိအစိုးရထောက်ပံ့ပေးပါလဲ
ဆရာရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်တိုးတော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်တို့ရဲ့သတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကြာရင်ပြင်ဆင်လာတာကို तू က 900 ठी टो မြင့်ပေးတယ်
အော်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်အတီးတန်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လာကတက်တောင်းစီမံပေးထားတာမျိုးကြီးလည်းရှိတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါအောင်အ
ာကျွန်တော်တို့နိုင်ငံသားပြည်ပြည်ဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပင်စင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ကြီးငွေတွေကလည်းတိုးမြင့်လာတယ်။တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟောဝင်ဝင်နေတဲ့လူတွေအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်။အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလည်းအဲ့အိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာ။ဆိုတော့ဟိုလက်ကာကိုကျွန်တော်တို့ကချိုးချိုးတတာနဲ့ရတယ်။ပြောရလို့ရှိရင်ဒီအိမ်လက်ကာရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကပေးရတယ
်။ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတရားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတလောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
ဟိုသူလူတယောက်ရဲ့အင်ဟိုတော့ဟောဒီဝင်ဝင်ပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ကဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်ဒါအစားအသောက်အတွက်တိတက်အခုလိုအခုကျွန်တော်ကမိသားစုတွေပါနေရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တလောက်ကိုကျွန်တော်က300နီးနီးလောက်ရတယ
်မိသားစုကဘယ်နှယောက်ပါလဲ
မိသားစု4ယောက်ပ
ါကိုမိုးကျော်တယောက်တည်းနေတော့ကြတော့တလောက်ကို80ပဲပေးတယ်ဆိုတော့အဲ့တလောက်80နဲ့လောက်ရလားဗျာ
ဟာလောက်တယ်ဗျာဘာလို့ဆို80ဗျာဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ဝေသားတက်တက်က900 900ပေါ့နော်စီနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျာ
အဲ့တော့နောက်တစ်ခုကခုနလိုပေါ့လေတံပိုးနှုံတက်တာတဲ့အင်ယာစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု၄ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖိုးပေးရမယ်ရေဖိုးတော့ကျွန်တော်ပေးစရာမလိုဘာလို့ဆိုတော့အိမ်လက်ကထဲမှာသူကတစ်ခါတည်းပါပြီးသားဖြစ်တယ်နောက်ဖုန်းဖိုးပေးရတယ်အဲ့ဒီနေရာမှာလည်းကျွန်တော်ကနည်းနည်းလေးပြောချင်တာကဘာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနေတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ကျပ်ပဲပေးရတယ်ဒေါ်လာပဲပေးရတယ်ဆိုတော့အားမျိုးကြီးရှိတယ်နောက်ဒီမီးဖို့ဆိုရင်လည်းအဲ့လိုမျိုးပေါ့ဝင်ငွေနေတဲ့လူတွေအတွက်ကိုဘလို့ဟောတာပေါ့ short ပေးတဲ့ program မျိုးတွေလည်းရှိတယ်အဲ့ဒါလေးနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖို့နဲ့ရေဖို့နဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လကဘယ်လောက်လောက်ပေးရလဲ
အိမ်လကကအခုကဟိုစားပေါ့ဟိုဝင်ဝင်ပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ကဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ကဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်။ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကြတော့လေကလေးတယောက်နဲ့နေတဲ့အချိန်ကြတော့လေကျွန်တော်က90-95ဒေါ်လာလောက်ပဲပေးရတယ်။သို့တော့အခုနောက်ပိုင်းမှာကြတော့ဒီမိန်းမအလုပ်ထွက်လုပ်လိုက်လုပ်ပြီးဆိုရင်ကျွန်တော်ရဲ့ဝင်ဝင်ကနည်းနည်းပိုလာပြီးတော့ဗျာဝင်ဝင်ပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ်
ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွဲအစိုးရကဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြစည်နဲ့ကာမိရလားလောက်ငါရလားဗျဟ
ိုအပိုးအရှင်တော့မရှိဘူးဗျလောက်လောက်ငါငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကုအကုတို့ပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါအခမဲ့ကြာတာကွင်းရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရတွေကအစလုံးပိုင်ကွင်းရှိတယ်နောက်ပြီးတော့ဥမာစေးုံစေးကန်းသွားလို့စေးဝယ်ရမယ်ပါညာဆိုရင်လည်းဒီတံပိုးပေးစရာမလိုဘဲနဲ့ဟိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू อ่ะသူ့ရဲ့ဥပဒေအရဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော် 200 လောက်ပေးရမယ်အဲမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू อ่ะနှစ်နှစ်ကိုတစ်ချိန်လောက်ခွင့်ရှိတယ
်တွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းနေအတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလူးစီစဉ်ပေးထားပါလေ
တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကသူ့မတူဘူးပေါ့ဗျာကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လမ်းလက်မရှိတာမျက်လုံးသိပ်မကောင်းတာတခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းရှောက်နိုင်တာဟုတ်ဆိုတော့တချို့လမ်းမရှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးတဲ့ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှဟလာဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလာကြိုပေးတယ် ဒီဝီချဲနဲ့ဝီချဲသမားတွေအတွက်ပေါ့နော်တွန်းနဲ့လက်တွန်းနဲ့သမားတွေအတွက်လည်းအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီနှက်ခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုဟိုမော်တွေပါသွားနေတယ်ဆိုရင်ဈေးတွေပါသွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စန္ဒာတွေရှေ့ရောက်တဲ့အထိကိုပို့ပေးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဟာပေါ့ဒေါ်လာပဲပေးရတယ်ဗျအဲ့ပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ခြင်းနဲ့ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတထောင်စင်နားကနေပြီးတော့လက်မရှိဘဲနဲ့ဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပြော
ကျွန်တော်ကြတော့ဒီလိုရှိတယ်ဗျကျွန်တော်ကြတော့လည်းဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license တွေပါတွေထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတထောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကောက်ဝေးနားလေးကကျွန်တော်ကပြတ်နေတာဟိုဘယ်ဘက်ကျတော့တထောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုလုပ်ထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
အခုဆက်ပြီးသိပ္ပံနဲ့အနည်းပညာကဏ္ဍကိုနားဆင်အောင်ပါပါ။ကျွန်မခင်မျိုးသက်ပါ။အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့2020အတွက်အောင်မြင်မှုတစ်ခုကတော့ဇူလိုင်လ30ရက်နေ့မှာအင်္ဂါဂျိုစီကိုစူးစမ်းလေ့လာရေးဆက်ရုပ်နောက်တစ်ခုအောင်မြင်မြင်လွှတ်တံနိုင်ရတာဖြစ်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသာဆင်ကပြောပါတယ်။
အင်ဂါဂျူကိုစူဇန်လေးလာရေးစီမံကိန်းပေါ့နော်အဲ့စီမံကိန်းချထားတာကြာပါပြီလွန်ခဲ့တဲ့အနှစ်20အစိတ်လောက်ခဲ့ရပါအင်ဂါဂျူကိုပထမဦးဆုံးကင်းတောက်ဂျိုဒူးတွေလွှတ်တယ်အင်ဂါဂျူရဲ့ယာတိဥရုကိုတိုင်ရတာပေါ့ကိုသွားမဲ့နေရာပူတလားအေးလားမသိပဲနဲ့သွားလို့မရအောင်နိနောက်ပြီးအင်ဂါဂျူပတ်လန်းနေရနေပြီးတော့မှဆဲရုပ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်တစ်ခုကတော့ဘက်ထရီဒေါင်းသွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့curiosity ပေါ့နော်သူကခုထိလဲလုံတုံးပါပဲအဲ့ဒီဆဲရုပ်ကလေးစစ်သွားတာအောင်မြင်ပြီးတဲ့အခါဘူမိဗေဒယူပဗေဒရေမြေရာသီဥတုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးဒီတစ်ခေါက်တော့တခံလောက်လေးတဲ့ကာအသေးစားလေးတစ်ခုဇူလိုင်လ30ရက်နေ့ကအမေရိကန်နိုင်ငံတုံးရင်နဲ့ပဲလွတ်တင်လိုက်ပါတယ
်အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Boeing နဲ့ Lockheed Martin တို့ရဲ့ United Launch Alliance တိစောက်တဲ့Atlas V rocket ဒုံးပျံနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။အရင်ကလွတ်တင်ခဲ့တဲ့ Spirit, Opportunity နဲ့ Curiosity ယင်လေးတွေစီကနေရတဲ့အချက်လက်တွေပေါ်အခြေခံပြီးတိစောက်ထားတဲ့ဘိန်း6ဘိန်းပါစူးစမ်းလေ့လာရေးဆက်ရုပ်ယင်ကလေးကိုလွတ်တင်ခဲ့တာဖြစ်ပါတယ်
။ဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲဆက်ရုပ်ကားလေးပဲဒီစက်ကောက်ဆက်ရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်။ဗမာလိုအတိတ်ပဲပြန်လို့ရှင်တော့ဇွဲလုံးလဝရိယပေါ့နော်။အဲ့ဒီဆက်ရုပ်ကားလေးကတန်လောက်လေးတဲ့တနအီကို तू อ่ะမီတာ150လောက်ကိုက်300လောက်ပဲသွားနိုင
်ဒီဆက်ရုပ်ရင်မှာတက်ဆင်ထားတဲ့စူဇန်တိုင်းတာရဲ့စက်ကရီယာတွေကနောက်ဆုံးပေါ်ပစ္စည်းတွေဖြစ်ပါတယ
်အဓိကအားဖြင့်ကတော့ဒီသိပ္ပံအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့ဆက်အားလုံးပေါင်း5မျိုးပါပါတယ် X-ray lithochemistry ဟို X-ray fluorescence ပေါ့နော်သူ့ရဲ့မျက်နှာပြင်အားနေပြီးတော့မှ X-ray ရောင်ကြီးလွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့ပြန်တိုင်းတာနောက်ပြီးဒါကတော့အင်္ဂါဂျူရဲ့အပူချိန်လေထဲမှာရှိတဲ့အပုံလေးတွေရဲ့အရွယ်အစားဘလောက်ရှိသလဲဘလောက်တိတ်တိတ်မှုရှိလဲပြီးတော့ရေငွေ့သူထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့ဆက်တစ်ခုပါပါတယ်အဲနောက်တစ်ခုကအင်္ဂါဂျူပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်ဆင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ် moxie လို့ခေါ်ပါတယ်နောက်super cam ဆိုတာတစ်ခုပါပါတယ် super cam ကတော့လေဆာရောင်ခြည်နှစ်ခုနဲ့ဒီ spectrometer အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေဆာရောင်ခြည်နဲ့အဝေးကိုလှန်ပစ်လိုက်ပြီးတော့အဝေးကနေပြီးတော့မှကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့ mask cam ဆိုတာရှိပါတယ် mask cam က stereoscopic ပေါ့နော်ကြည့်လိုက်တဲ့အခါသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ stereoscopic ဖုန်းကင်မရာတစ်ခုပါပါတယ်နောက်တစ်ခုက ring fact ဆိုတာပါပါတယ်radar ပေါ့နော်ရေမျက်နှာပြင်အောက်ပေ450လောက်အထိကို radar နဲ့တိုင်းပြီးဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘယ်လိုကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ် နောက်တစ်ခုက Sherlock ခရမ်းလွန်ရောင်ကြီးနဲ့လေတာရောင်ကြီးတုံးတဲ့ Raman စက်ပစ္စည်းတစ်ခုပါ Molecule တွေဘယ်လိုဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိုင်းလို့ရပါတယ်ဒီအပြင် Microphone နှလုံးလည်းပါတယ်အဆက်ကဘယ်နေရာမှာခြုံရင်းလေဆိုတာနားထောင်လို့ရ Microphone link နဲ့ထည့်ပေးလိုက်တာပ
ါနောက်ဆုံးပေါ် Secretary တွေနဲ့အင်္ဂါဂျိုဘကဘူမိအခြေအနေကိုနားလည်နိုင်မှုပြန်တက်ရှိပြီးရှင်းတန်းနိုင်မှုရှိမရှိအထောက်အထားတွေကိုရှာဖွေဆန်းစစ်မှာလည်းဖြစ်ပါတယ်ဒီဆက်ရုံရင်ဟာအင်္ဂါဂျိုဘမှာအနည်းဆုံး2နှစ်လောက်ကမ္ဘာအခြေအနေတွေ့ရင်တော့2နှစ်လောက်သွားလာပြီးတက်မှတ်နေရာကကြောက်နမှုဓာတ်တွေကိုကောက်ယူမှာပါအခုလိုသိပ်ပံအချက်နဲ့တိုင်းထွာမဲ့ဆက်တွေပြန်ဒီတစ်ခေါက်ခီးစင်မှာအထူးခြားဆုံးက Perseverance ဆက်ရုံရင်ဟာ NASA ကမြန်မာအင်ဂျင်နီယာဒေါမီမီအောင်ဦးဆောင်တဲ့ဖွဲ့တည်ဆောက်တဲ့Engineer D လို့နာမည်ပေးထားတဲ့ရဟတ်ယာဉ်ကလေးကိုတည်ဆောင်သွားတာဖြစ်ပါတယ်။ Lithium Battery 3D ရဟတ်ယာဉ်ကိုဆိုလာပြားတွေနဲ့အားဖြင့်ပေးထားတာပါ
။ NASA ရဲ့အဲ့အခုစက်ရုပ်ကားလေးစင်ပြီးလွှတ်လိုက်တဲ့ Jet Propulsion လက်ကဗမာပြည်မှာမွေးတဲ့ Dominic Ao သူက Project Manager အနေနဲ့ဦးဆောင်ပြီးတော့ Helicopter လေးစင်လိုက်ပါတယ်။အဲ့ဒီ Helicopter လေးကခုနကားလေးရဲ့ Bike ထဲမှာဖဲ့ပေးလိုက်ပါတယ်။လောလောဆယ်ကတော့အင်္ဂါဂျိုရဲ့မြေမျက်နှာပြင်နဲ့ geological ပေါ့နော်ဘူမိဗေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကိုဒီကားလေးကိုချပေးလိုက်တာပါ။ဒါပေမဲ့ကားလေးကဘယ်သွားရမလဲဆိုတာကိုမသိဘူး။အဲ့တော့အန်တဝါဝါသွားခိုင်းတဲ့အစားဒီ helicopter လေးနဲ့ထောက်နိုင်ရလို့ပါတယ်။သိပ်ပံအချက်အလက်စူးစမ်းဖို့တော့မပါဘူး။ဒါပေမဲ့သိပ်ပံအချက်အလက်ကိုသွားပြီးတော့စူးစမ်းပေးမယ်ဒီကားဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွှတ်ပေးတဲ့ဟဲလီကော်ပတာဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ
်။ဒီရဟတ်ယာဉ်ပြန်တန်းတဲ့အခါမှာစက်ရုပ်ယာဉ်ကမှတ်တမ်းရိုက်ကူးထားမှလည်းဖြစ်ပါတယ်။အခုလွှတ်တင်တဲ့ရဟတ်ယာဉ်ကနေအနာဂတ်မှာအင်္ဂါဂျုံမှာစူးစမ်းလေ့လာရင်လုပ်မယ့်နေရာတွေကိုရွေးချယ်နိုင်တယ်လို့တွက်ဆထားပါတယ်။ဒါအပြင်တခြားဂျိုတွေမှာပါပြန်တန်းမှုတွေလုပ်နိုင်တယ်ဆိုတာကိုသက်သေပြဖို့ဆန်းသက်တာဖြစ်ကြောင်း NASA ကပြောပါတယ်။NASA ကဒီစက်ရုပ်ရင်ကိုအင်္ဂါဂျုံမြောက်ပိုင်းကကြီးမားတဲ့မီးတောင်ဝနေရာမှာဆင်းသက်ဖို့စီစဉ်ထားတာပါ NASA ကအခုလိုအင်္ဂါဂျုံစူးစမ်းရင်ဆက်တင်တာနဲ့တချိန်တည်းလိုလိုမှာပဲအင်္ဂါဂျုံပေါ်ကိုတခြားနိုင်ငံတွေကလည်းအာကာသစူးစမ်းရင်တွေကိုလွှတ်တင်ခဲ့ကြပါတယ်ဘာကြောင့်ပါလဲ
အင်္ဂါဂျုံကိုတရုတ်ပြည်သူတမရနိုင်ငံပြီးတော့ United Arab Emirates UAE နိုင်ငံနေပြီးတော့လည်းလွှတ်တင်လိုက်ပါတယ်အဲဒီလောက်ဆိုလို့ရှိရင် EU နဲ့ရုရှားနိုင်ငံကလည်းလွှတ်တင်လိုက်တယ်လို့ကြားပါတယ်။တပြိုင်တည်းပြိုင်တူဘာကြောင့်လွှတ်ရလဲဆိုတာတလပဲအချိန်ရတယ်။ဇူလိုင်လ15ရက်နဲ့ဩဂုတ်လဒုတိယပတ်15ရက်အတွင်းမှာပဲလွှတ်ရလွှတ်။အဲ့ဒီအချိန်မှာမလွှတ်ဖြစ်လို့ရှိရင်နောက်ထပ်လွှတ်ဖို့ကိုနောက်2နှစ်စောင့်ရမယ်။ကမ္ဘာနဲ့အင်္ဂါဂျူနဲ့ဒီဟာလွှတ်လိုက်တဲ့ဟာနဲ့အင်္ဂါဂျူပေါ်ကိုဆင်းနိုင်တဲ့ဟာနဲ့ကွက်တိလမ်းကြောင်းကအတူဆုံးလဲဖြစ်မယ်အမြန်ဆုံးလဲရမယ်။ဒါမှမဟုတ်လို့ရှိလို့ရှိရင်လေးတိလောက်ကြာလိမ့်မယ်အဲ့ဒါကြောင့်ဒီအချိန်ကောင်းကိုစောင့်ပြီးအဲ့နိုင်ငံသုံးလေးနိုင်ငံပြန်တူလွတ်တာပ
ါဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နေတင်ရခဏကိုဒီမှာပဲရန်လာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အဆက်တိုက်တဝန်း COVID-19 ကိုစူးစမ်းတိုက်ဖြတ်နေကြကြပါပဲ။ဒေသတွင်းဒီရောဂါပိုးကူးစက်ပြန့်နှံ့မှုရော့ကျအောင်ဆောင်ရွက်တာအပါအဝင်ဒေသတွင်းကကျန်းမာရေးဆိုင်ရာအခြေခံလိုအပ်ချက်တွေနဲ့တခြားအကူအညီတွေကို USAID American နိုင်ငံကဖွံ့ဖြိုးရေး Agency ကထောက်ပံ့ပေးနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းကမ္ဘာ့ကျန်းမာရေးခိုင်မာမှုအတွေ့အများဆုံးထောက်ပံ့ပေးတဲ့နိုင်ငံဟာ American ပြည်ထောင်စုဖြစ်ကြောင်းUSAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးစနစ်ကြီးရဲ့အခြေခံအုတ်မြစ်ကိုအမေရိကန်ပြည်ထောင်စုကချမှတ်ပေးခဲ့တယ်လို့27ရာစုအတွင်းကမ္ဘာ့ကျန်းမာရေးအတွက်ဒေါ်လာ140ဘီလီယံကူညီထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့လက်ထောက်အုပ်ချုပ်ရေးမှူးကပြောပါတယ်။တဦးနဲ့တဦးထိတွေ့ဆက်ဆံမှုနဲ့ရွှေ့ပြောင်းသွားလာမှုတွေကမ္ဘာနဲ့အဝမ်းအရှင်မြင့်ဖြစ်ပေါ်လာတာကြောင့်ကျန်းမာရေးဆိုင်ရာစိုးရိမ်ရမယ့်အန္တရာယ်တွေလည်းမျှဝေခံစားနေကြရတာပါ။ဒါကြောင့်လေ COVID-19 လို့ကူးစက်ရောဂါတွေဟာလူသူအယောက်နည်းတဲ့ကျေးရွာလေးတွေကနေကမ္ဘာနေရာအနှံ့ကမြို့ကြီးပြကြီးတွေအထိ36နာရီအတွင်းရောက်ရှိသွားနိုင်ပါတယ်။လူမှုကျန်းမာရေးနဲ့ဆိုင်တဲ့အရေးပေါ်အခြေအနေတွေဟာရရွာဒေသတွင်းကနေတစ်ကမ္ဘာလုံးရဲ့စီးပွားရေးကိုပါတက်ရောက်မှုတွေဖြစ်ပေါ်စေနိုင်ပါတယ်။အဲ့ဒီတက်ရောက်မှုတွေကနေဈေးကွက်ဖျော်ဖျက်ဖြစ်စေတာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးလည်ပတ်မှုကိုချင်းချောက်မှုနဲ့ ဝန်ထမ်းတွေရဲ့ကျမ်းမာရေးကိုအန်ဒီရဲ့ပြုမှုတွေဖြစ်ပေါ်စေပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုဟာကမ္ဘာ့ကျန်းမာရေးခိုင်မာမှုအတွက်ရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။
Since the start of the pandemic, USAID and the State Department have committed more than $1 billion globally.
လက်ရှိကာယောဂါစတင်တဲ့အချိန်ကစလို့ USAID နဲ့နိုင်ငံခြားရေးဌာနတို့ဟာတကမ္ဘာလုံးအတိုင်းအတာနဲ့ဒေါ်လာ10ဘီလီယံထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။အာရှတိုက်တစ်ခုထဲမှာတင်နိုင်ငံပေါင်း30အတွက်ဒေါ်လာ182တန်းထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်။ဒီနိုင်ငံတွေမှာကျန်းမာရေးအတွက်ရေရှည်ရင်းနှီးမြှုပ်နှံခဲ့မှုတွေကြောင့် COVID-19 အတွက်အလင်းများတုံ့ပြန်ဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ကြပါတယ
် We have generally been investing in prevention and treatment of infectious diseases investing in
ဆက်ရောဂါကြိုးတင်ကာကွယ်ရေးနဲ့ကုသမှုပိုင်းကဏ္ဍတွေစိတ်ကျန်းမာရေးနဲ့ကလေးငယ်တွေရဲ့ကျန်းမာရေးကဏ္ဍတွေအပြင်ကမ္ဘာကျန်းမာရေးခိုင်မာမှုတို့အတွက်ကျွန်တော်အနေနဲ့ရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်လှုပ်လာခဲ့ပါတယ်COVID-19 အတွက်ပေးတဲ့အကူအညီတွေဟာနှစ်ပေါင်းများစွာအမေရိကန်ပြည်ထောင်စုကပေးလာခဲ့တဲ့ကူးစက်ရောဂါတပ်ဖြတ်ရေးဆိုင်ရာအကူအညီတွေအပေါ်မှာထပ်ဆောင်းပေးအပ်တဲ့အကူအညီဖြစ်ပါတယ်လို့ Gloria Steele ကပြောခဲ့တာပါ။ Indonesia နိုင်ငံမှာပေးခဲ့တဲ့အကူအညီတွေကိုဥပမာအနေနဲ့ပြောပြရမယ်ဆိုရင်လူနာတွေကိုကျန်းမာရေးဆိုင်ရာအကြံပြုချက်တွေပေးနိုင်ရေးအပြင်ဆေးရုံတင်နိုင်မှုအတွက်ညွှန်ကြားချက်တွေထုတ်ပေးနိုင်မဲ့ဝန်ထမ်းပေါင်း9000လောက်ကိုအချင်းတို့အတွင်းလက်ကျင့်တင်ကြားပေးနိုင်ခဲ့ပါတယ်လို့လည်းလက်ထောက်အထောက်အယံမှုစတီးလ်ကပြောပါတယ
် The same thing has happened in India where we used our maternal and child health platform
အလားတူအခြေအနေမျိုးအိန္ဒိယမှာလည်းဆောင်ရွက်ပေးခဲ့ပါတယ်အဲဒီမှာကျမတို့ရဲ့မိခင်နဲ့ကလေးငယ်ကျမရေးဆိုင်ရာကြွန့်ကြံမှုတွေကိုအသုံးချပြီးကလေးငယ်တွေကို COVID-19 မကူးစက်အောင်ဘလူးကြိုတင်ကာကွယ်သင့်တယ်ဆိုတာနဲ့မိခင်နဲ့ကလေးငယ်တွေရဲ့ကျမရေးအတွက်ကမ္ဘာ့ကျန်းမာရေးပြဋ္ဌာန်းချက်တွေနဲ့အညီဘလို့လိုက်နာဆောင်ရွက်တဲ့နယ်ဆိုတာတွေကိုမျှဝေပေးနိုင်ခဲ့ပါတယ်လို့လက်ထောက်ညွန်ကြားရေးမှူးစတီးကပြောပါတယ်။ကျမတို့အနေနဲ့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာအများအပြားရင်းနှီးမြှုပ်နှံပါတယ်။အဲဒီလိုဆောင်ရွက်ခြင်းအပြင်ဖွံ့ဖြိုးတိုးတက်မှုတွေမှာလူတွေအတက်နိုင်ဆုံးအများဆုံးပါဝင်ခွင့်ရကြမှာဖြစ်ပါတယ်။ကျန်းမာရေးစနစ်ကိုအကာအကွယ်မပေးထားဘူးဆိုရင်လူသားတအုပ်အနေနဲ့ပါဝင်ဆောင်ရွက်ခွင့်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဆုံးရှုံးရုံနဲ့သာမကပဲအဲ့ဒီကနေကြံတဲ့နေရာတွေအားလုံးကိုပါတက်ရောက်မှုတွေဖြစ်ပေါ်စေပါတယ်။ဒါဟာအာရှဒေသအတွက်ကျမတို့ရဲ့မဟာဗျူဟာဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောကြားခဲ့ပါတယ်ခင်ဗျာ
။ရန်ကန်ဆိုရရဲ့သဘောထားအမြင်အားကိုသင်ပြလို့ပြပါမယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဘာတလောကိုရိုနာဗိုင်းရပ်စ်အခုစိတ်ခံရသူဟာတောက်ကြမ်းနေမှာ16တန်းကျော်သွားပြီလို့ American Johns Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါရယ်။ American နိုင်ငံကြီးဌာနနဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာနတို့က American နိုင်ငံသားတွေနိုင်ငံရခြားခရီးမသွားကြဖို့အကြံပေးထားတာကိုဩဂုတ်လ6ရက်နေ့မှာပဲရုပ်သိမ်းလိုက်ပြီးသက်မတ်နိုင်ငံတွေစီခရီးသွားလာမှုအတွက်အစ်စ်နဲ့သတိပေးချက်တွေကိုအစားထိုးထုတ်ပြန်လိုက်ပါရယ်။အစ်စ်နေဖြစ်သက်မတ်တဲ့လုံးဝခရီးမသွားတဲ့နိုင်ငံ30ထဲမှာအိန္ဒိယ၊ရုရှား၊ Egypt ၊ Libya နဲ့ Mexico နိုင်ငံတွေပါပါတယ်။အဆင့်3သတ်မှတ်တဲ့ခီးမတော်ခင်ပြန်စင်းစားတဲ့နိုင်ငံတွေထဲမှာတော့ Vietnam ၊ Philippines နဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်တာပါ။2020 American သမ္မတရွေးကောက်ပွဲကိုတရုတ်၊ရုရှားနဲ့ Iran တို့ကဂျာဝင်နှောက်ယှက်မှာကိုစိုးရိမ်ရာကြောင်း American ထောက်လှမ်းအကြီးအကဲကတောက်ချနေမှာပြောပါတယ်။ဒီရွေးကောက်ပွဲမှာသမ္မတ Donald Trump ပြန်ပြီးအရေးမခံရဖို့အတွက်တရုတ်ကမျှော်လင့်တယ်လို့ရုရှားကလည်းဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်တိုက်ခါကြအောင်လုပ်နေပြီးအီရန်ကတော့ဒီမိုကရေစီဖွဲ့စည်းရေးအားရအောင်ကြိုးစားနေတယ်လို့ဒန်နီယယ်ထောက်လှမ်းရေးဆရာ NCSC ဖွဲ့ဒါရိုက်တာကပြောပါတယ်။မြန်မာနိုင်ငံတွင် COVID-19 ကြောင့်အလုပ်ပြုတ်ခဲ့တဲ့အထက်ချုပ်လုပ်သားတွေဥရောပသမဂ္ဂအဖွဲ့ရန်ကူအရေးပေါ်ရန်မုံငွေအဖွဲ့ကပေးရတဲ့ထောက်ပံ့ငွေတွေဆက်ပြီးရရှိနေဆဲဖြစ်ပြီးမေလ1ရက်နေ့ကနေဩဂုတ်3ရက်အထိယူရိုငွေ 1.5 တန်းထောက်ပံ့ကူညီတယ်လို့ဥရောပသမဂ္ဂအဖွဲ့ကပြောပါတယ်။ဒီနှစ်မေလကစပြီးအကူအညီပေးတဲ့ဒီအရေးပေါ်ရန်ပုံငွေကိုယူရိုငွေ9တန်းမတည်ထားတာကြောင့်အခုခါရန်ပုံငွေတဝက်ပေးရခဲ့ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကိုဥဆောင်တဲ့ခေါင်းဆောင်နှစ်ဦးကိုထိုင်းရဲတပ်ဖွဲ့ကတောက်ချန်လေးကဖမ်းဆီးလိုက်ပါတယ်။ထိုင်းဘုရင်စနစ်ကိုအကာအကွယ်ပေးထားတဲ့အငင်းပွားပွဲဥပဒေကိုပြင်ဆင်ဖို့နဲ့ဒီမိုကရေစီရေးတောင်းဆိုတဲ့ထိုင်းလူငယ်ရဲ့ဆန္ဒပြပွဲတွေတွင်ဒါဟာပထမဆုံးချိန်ဖမ်းဆီးမှုပါ။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ ဒေါက်တာရှင်ပေါင်းစစ်ချမ်းသာကိုကျန်းမာကြပါပြီ ကျွန်မခင်ဗျာပ
ါ This program has come to you from the Voice of America, Washington.